ကျမ်းမာတော်မူပါစွာဒူတော်မောင်ရေငါမြို့ထဲဘတ်စကားစီးသွားရင်စိတ်ဆင်းရဲစရာအခြေအနေတစ်ခုကိုကိုတွေ့ကြုံလိုက်ရတယ်ဒူတော်မောင်တခြားသူတွေဒီလိုမျိုးကိစ္စကြုံရင်ကြုံဘူးကြမှာဖြစ်ပေမဲ့ငါကတော့ကြားပဲကြားဘူးပြီးဒီတစ်ခါတော့ကိုတွေ့ကြုံလိုက်ရတာပါဒူတော်မောင်ငါကြုံတွေ့လိုက်ရတာကတခြားဟုတ်ပါယူလားဒူတော်မောင်ရေဘတ်စကားမောင်းတဲ့ဒရိုက်ဘာနဲ့စပယ်ယာနှစ်ယောက်စလုံးကတောင်ချာဆိုင်အောင်ကိုမူးနေကြတာဒူတော်မောင်ရဲ့သုံးယောက်စလုံးရဲ့မျက်နှာတွေကနီးရဲရောင်ကိုင်းဖောသွန်နေကြပြီးစကားကိုလည်းတောင်စင်ရင်မရအော်ဟစ်ပြောဆိုနေကြလျက်ဒရိုက်ဘာကအရက်ပလင်းကိုသူ့ဘေးချထားပြီးကားမောင်းနေရင်နဲ့ကောက်ကောက်မော့တယ်စပယ်ယာနှစ်ယောက်ကလည်းလင့်လစ်တယ်လို့ဒရိုက်ဘာဘေးနားကအရက်ပလင်းကိုယူပြီးကောက်မော့ကြတယ်မော့ပြီးတဲ့သူကဒရိုက်ဘာဘေးနားမှာရှိတဲ့အာလူးကြော်တို့ကိုဖောက်ပြီးဝါးကြတယ်တကယ့်ကိုဖြစ်ကျင်တိုင်းဖြစ်နေတော့တာပါပဲငါတူရဲ့ကားပေါ်မှာပါလာတဲ့ခီးတွေတွေကိုဖုတ်လီတဲ့ငပိရှိတယ်တော့မအောင်မေ့ကြဘူးခီးတွေတချို့ကအချင်းချင်းကွက်ကြည့်ကွက်ကြည့်လုံနေကြပေမဲ့ဘယ်သူမှပြဿနာတက်ခံပြီးမပြောရကြဘူးဒီထက်အစိုးရကဒရိုက်ဘာကမူးမူးနဲ့ secret မိညိတောက်တော့တာပါပဲမောင်းနေတဲ့ကားက gas car ဖြစ်ပေမဲ့ကိုကိုတိုင်ကိုရောခီးတယ်တွေရဲ့အသက်ကိုရောမငဲ့ကွက်ပဲလှုပ်ချင်တိုင်းလုံနေကြတာပါတူတော်မောင်ငါလဲဆက်ပြီးမစည်းရဲတော့တာနဲ့ကားပေါ်ကနေဆင်းလာခဲ့လိုက်တယ်ငါအံ့ဩတာကဒီခေတ်ဒီအခြေအနေမှာကိုပဲဒီလိုအနေထားမျိုးတွေရှိနေသေးတာကိုပါပဲတူတော်မောင်ဒရိုက်ဘာတွေကစီးမဲ့ကမ်းမဲ့မောင်းညင်းတယ်လို့မောင်းကြတာတစည်းနဲ့တစည်းပြိုင်မောင်းတာလမ်းမြောင်းမြန်မောင်းတာမှတ်တိုင်မရက်ပေးတာခရီးစဉ်လမ်းကျော်အတိုင်းမမောင်းတာယင်စီးကပို့တောင်းတာစပယ်ယာတွေကခရီးတယ်တွေကိုရိုင်းရိုင်းဆိုင်ဆိုင်ဆက်ဆံတာကိုထိလက်ရောက်ကျူးလွန်တာတွေဟာနားနဲ့မဆိုင်အောင်ကြားဘူးခဲ့ပေမဲ့ဒီလိုရင်ပေါ်မှာတောက်စာပျော်ပါးနေကြတာကိုတော့တကယ်မကြုံခဲ့ဘူးပါဘူးတူတော်မောင်းဒါကိုကြည့်ချင်းအဖြစ်မထတာနဲ့ယင်စီးကန်ထိန်းသိမ်းရေးအဖွဲ့တွေရဲ့လိုင်းကားတွေပေါ်စည်းကမ်းပိုင်းဆိုင်ရာကုတ်ကဲမှုဟာအရန်ကိုအားနည်းနေတာကိုတွေ့ရမယ်။ဖုံးဆက်ပြီးတိုင်မြန်ရင်လည်းအေးယူလားမယူလားဆိုတာကိုတိတိကျကျမသိရဘူး။အေးယူပြီးရင်လိုက်ခွင့်တပတ်ပိတ်ပင်နေဆိုတာဟာလည်းကားသမားတွေအတွက်မမှုလောက်ဘူးဖြစ်နေမှာပေါ့ငါတူ။ဒီလိုင်းကပိတ်လိုက်တဲ့စပယ်ယာတခြားလိုင်းမှာပြောင်းလိုက်နေတယ်ဆိုတာကလည်းငါတို့ကြားသိနေကြရတာပဲ။တကယ်တမ်းထိရောက်တဲ့အေးယူမှုတွေရှိရင်ကားသမားတွေဒီလောက်ထိစီးမဲ့ကမ်းမဲ့လုံးဝမှမဟုတ်ဘူးလို့အဘတော်ထင်နေငါတူ။ခုတော့တရားဥပဒေမရှိတော့တဲ့အတိုင်းကားသမားတွေကမင်းမဲ့ဆန်ဆန်ပြုတ်မှုနေကြတာမကြမကြတွေ့မြင်နေကြရတယ်။ကားသမားအချင်းချင်းရိုက်ကြနှက်ကြတာကားသမားကခရီးတွေကိုထိုးကျိတ်ရိုက်နှက်တာကားသမားတွေကမော်တော်ဘီကယ်ကိုကိုထိလက်ရောက်ကျူးလွန်တာတွေဟာဂျာနယ်တွေထဲမှာလူမှုကွန်ရက်စာမျက်နှာပေါ်တွေမှာမဖတ်ချင်မှအဆုံးမဲမဟုတ်လားငါတူ။အရင်ဆိုရလက်ထက်တုန်းကအုတ်ချုပ်မင်းလုပ်တဲ့သူတွေဟာဘတ်စကားစီးတဲ့လူဒန်းစားမဟုတ်လေတော့ပြည်သူလူထုရဲ့ဒုက္ခကိုစာနာဖို့သူတို့မှမရှိကြဘူး။ခုတက်လာတဲ့အစိုးရတည်းရဲ့အုတ်ချုပ်ရေးပိုင်းဆိုင်ရာအရာရှိတွေကတော့တာမန်လူဒန်းစားတွေကနေဆင်းသက်လာကြတဲ့သူတွေများတာကြောင့်သူတို့ကတော့ပြည်သူတွေရဲ့ဒုက္ခကိုစာနာနားလည်လိမ့်ကြမယ်လို့တော့အပအယုံကြည်မိတယ်ကွယ်သူတို့ဘဝမမေ့ကြရင်ပေါ့ငါတူသူတို့လည်းငါတို့လိုပဲဘတ်စကားတိုးစီးခဲ့ကြရတာပဲမဟုတ်လားနောက်တစ်ခုကတက်တန်းလွန်နေတဲ့ရင်အိုရင်ဟောင်းတွေလူစီးကားမဟုတ်တဲ့ဒိုင်နာလိုကားမျိုးတွေကြောင့်လည်းခရီးသည်တွေမကြခဏတေးကြီးပြက်စီးနေကြရတာဟာလည်းမကြားချင်မှအဆုံးပါငါတူရင်မတော်တဆဖြစ်ရင်တိမ်မောင်ရင်ဒိုင်နာလိုကားမျိုးကရှေ့ဆုံးကတကယ်တော့ဒိုင်နာလိုကားမျိုးတွေဟာလူစီးဖို့အတွက်လုံးဝမတင့်တော်တဲ့ကားအမျိုးအစားပါလူစီးဖို့ထုတ်လုပ်ထားတာမဟုတ်ပဲအပေါ့စားကုန်ပစ္စည်းတင်ဖို့သာထုတ်လုပ်ထားတာဖြစ်တာကြောင့်လူတင်ပြီးဝိတ်နဲ့မောင်းတဲ့အခါတိမ်မောက်ဖို့အရန်လွယ်ကူလွန်းနေတာပေါ့ငါတူအရင်အစိုးရလက်ထက်တုန်းကအဲ့ဒီဒိုင်နာလိုအန်ဒီရဲ့များလွန်းတဲ့ရင်တွေကိုခရီးစဉ်တင်ရင်အဖြစ်ကနေရက်ဆိုင်ပေးဖို့ဝိုင်းပြီးတောင်းဆိုခဲ့ကြဘူးလေဒါပေမဲ့မထတာလူကြီးတွေကရင်ပိုင်ရှင်တွေရဲ့အကျိုးစီးပွားနစ်နာမှုကိုငဲ့ညာသောအဖြစ်လို့ခေါင်းတင်တက်ပြီးညှင်းပယ်ခဲ့ဘူးတယ်။ရင်ပိုင်ရှင်တွေရဲ့အကျိုးစီးပွားကိုကို့စီးပွားလို့ပဲကာကွယ်ပေးခဲ့ကြတယ်။လူများစုအသက်အန္တရာယ်ဖြစ်မှထက်လူနည်းစုရဲ့အကျိုးစီးပွားကိုဦးစားပေးခဲ့ကြတယ်။အခုအစိုးရတဲ့လက်ထက်မှာတော့ဒီလိုအန္တရာယ်ရှိတဲ့ရင်တွေကိုလူစီးကားအဖြစ်ကနေရက်ဆိုင်ပေးဖို့အပတောင်းဆိုနေတယ်ကွယ်။လက်တဆုပ်စားလူဒန်းစားရဲ့အကျိုးစီးပွားထက်လူအများရဲ့အသက်အန္တရာယ်ကပူပြီးအလေးထားဆောင်ရွက်တဲ့နယ်မဟုတ်လားငါတူမှတ်တိုင်ရောက်ရင်တိုးထွက်လို့မရတော့အောင်ကြက်ညက်တက်နေတဲ့ဒိုင်နာလိုကားမျိုးပေါ်ကနေကိုသမီးကိုတူမကိုနှမကားပေါ်တိုးတက်သွားတဲ့အဖြစ်ကိုမြင်ရတဲ့မိဘမောင်မွားတွေရဲ့စိတ်ခံစားမှုအတွေ့အပကိုချင်းစာနာမိပါတယ်တူတော်မောင်ရန်ကုန်မြို့မှာနေထိုင်ကြတဲ့တာမန်ပြည်သူတွေအဖို့ကတော့ဘတ်စကားစီးတာဟာနေ့စဉ်ရင်ဆိုင်နေကြရတဲ့အခက်အခဲတွေထဲကကြီးစွာသောအခက်အခဲတစ်ခုပါပဲငါတူလူဦးရေ9တန်းလောက်ရှိနေပြီဖြစ်တဲ့ရန်ကုန်မြို့မှာအမှန်တကယ်ပြေးဆွဲနေတဲ့ဘတ်စကားအကြီးအတွက်ကထောင်ကနန်းအကြီးအတွက်ပဲရှိတာကြောင့်လူဦးရေနဲ့ဘတ်စကားအကြီးအတွက်တွက်ဆကြည့်လိုက်ရင်ဘတ်စကားအကြီးအတွက်ကအင်မတန်နေပါလွန်းနေတယ်မဟုတ်လားဒ ဒါကိုရင်လန်းချောင်းပိတ်ဆို့မှုကိုကာကွယ်ဖို့အတွက်ဘတ်စကားစီးရီကိုလျှော့ချပြစ်ရမယ်လို့ပြောတာဟာပြည်သူလူထုခံစားနေရတဲ့ဒုက္ခကိုမဆာနာရရောက်ပါတယ်ကွယ်ဘတ်စကားအစီးရီလျှော့ချတာထက်ကိုပိုင်ကားအစီးရီတိုးပွားလာမှုကိုကန့်တတ်တာကားပတ်ကင်တွေကိုစနစ်တကျစီစဉ်ပေးတာရင်လန်းချောင်းတွေကိုတိုးချဲ့ပေးတာကိုလုပ်ရမှာပေါ့ထစ်ကနေရှိပြည်သူတွေဒုက္ခခံရဖို့အတွက်ပဲဖြစ်နေရင်တော့နေရာမကျသေးဘူးပေါ့ငါတူငါတို့တွေလူနဲ့သူနဲ့တူအောင်နေထိုင်ခွင့်ရကြင်ပါပြီတူတော်မောင်ရဲ့ကဲဒီတစ်ပတ်တော့ဒီလောက်ပဲကွယ်မင်းလဲအရင်ငါးစီစာပြန်ရေးပါအောင်ချစ်လက်စွာသောမင်းရဲ့အပစန်နီဦး